တဝဲခရိုင်လောင်လုံးမြို့နယ်ကြောင်နီမော်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီစကန်တိုက်ခိုက်ခံရပြီးတဲ့နောက်အခြေခံစားတောက်ကုန်ဆေးဝါးတည်ယူခွင့်ကိုအရင်ထက်ပိုပြီးတော့တင်းကျပ်လာတယ်လို့ဒေသခံတို့ကပြောပါတယ်။ဒါ့အပြင်ရေချောင်းကနေစစ်ကိုတိုက်ခိုက်တာလည်းအရင်ထက်ပိုပြီးတော့လှုပ်လာတယ်လို့ပြောကြပါတယ်။လောင်လုံးမြို့နယ်ကအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
တနင်္လာနေ့တိုင်းထဝယ်ခရိုင်တွင်းကလောင်လုံးမြို့နယ်ကြောင်နေမော်ချေရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီစခန်းကိုဖြိခဲ့တဲ့ဒီဇင်ဘာ23ရက်နေ့ကတော်လန်ရေးအင်အားစုတွေတွားရောက်တိုက်ခိုက်ခဲ့ပါတယ်။ထဝယ်ခရိုင်တပ်ပေါင်းစုဦးဆောင်တဲ့ဒေါနာစစ်ကြောင်းတပ်ခွဲ9ဖက်ဒရယ်ဒူဝန်တပ်ဖွဲ့၊ຫນွေဦးပျောက်ကြားတပ်ဖွဲ့နဲ့ကြောင်သားတော်လန်ရေးတပ်ဖွဲ့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တာပါ။ကြောင်နေမော်တိုက်ပွဲမှာတပ်ရင်းမှုအပါအဝင်ပြူစောထိနဲ့စစ်ကောင်စီတပ်သား40ထက်မနည်းတေဆုံးခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်ဒဏ်ရာသူများပြားခဲ့တယ်လို့တော်လန်ရင်အင်အားစုဘက်ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာ29ရက်နေ့မှာတော့စစ်ကောင်စီဘက်ကမြေပြင်ရေပြင်နဲ့တေချောင်းတက်ခိုက်မှုအင်အားသုံးဆောင်လာတယ်လို့ပြောပါတယ်။လောင်လုံးအဝင်စစ်စေးရိတ်ကိတ်အပြင်တဝဲခရံအတွင်းကမြို့နယ်အားလုံးစီကုန်စီတယုခွင့်ကိုပို့ပြီးတော့တင်ကြပ်လိုက်တယ်လို့လည်းသိရပါတယ်။
ဒီလေမင်းစလို့ကိုထွက်တဲ့ကြေးဒီမှာကဟိုရင်ကလေးကဒီဆေးဘွားတို့ဒီစားတော့ကိုဆဲမဆိုလို့ရှိရင်ဆန်စီပေါ့ဗျာဒီခုတ်ဆွဲတို့ချကန်စားတော့ကိုလေးကိုသူတို့ကအင်းကြက်ထားတာရှိတယ်ဗျာကျွန်မမှတကွဲဖြစ်ပြီးတော့လည်းပဲဒီငုံင်းကြောင်ကေးကနေပြီးတော့ဒီလိုပဲချကန်စားတော့ကိုလေးရင်ကထက်တော့ပိုချက်လာတဲ့ဟာမျိုးတော့ကျွန်တော်တို့တွေးရတယ်ဗျာဒါပေမဲ့တချို့ကားသမားတွေကြားတော့လည်းပဲသူတို့ပြောတဲ့ဟာကသူတို့ရတယ်လို့ပြောတယ်ဒါပေမဲ့သူတို့ပြဿနာတော့တာပေါ့ဗျာသူတို့ဟိုငွေလိုတဲ့အတွက်ဒီလိုပဲချက်တယ်ချက်နေတယ်ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့သိထားရတယ်ဗျာ
တိုက်ပွဲအပြီးအခုရက်ပိုင်းနဲ့ပင်လယ်ပြင်မှာစစ်ကောင်စီဘက်ကအင်အားတိုးချထားတဲ့သတင်းတွေထွက်ပေါ်နေပေမဲ့ဒေသခံတွေအနေနဲ့အတည်မပြုနိုင်သေးပါဘူး။ပင်လယ်ထဲငှားဖမ်းထွက်တဲ့ဒေသခံတွေကတော့စစ်ကောင်စီရဲ့ကုန်းပေါ်နဲ့အရေးပြင်းမှာရှိတဲ့နှစ်ဖွဲ့စလုံးကိုငွေကြေးပေးဆောင်နေရတယ်လို့ပြောပါရယ်။ရှစ်တက်အင်အားတိုးတာအတည်မပြုနိုင်ပေမဲ့လို့ကြောင်နေမော်တိုက်ပွဲတုန်းကရှစ်တက်အင်အားကိုရာအရင်ထက်ပိုလာတယ်လို့လည်းပြောပါရယ
်။ဒီခါကျင်းမော်တိုက်ပွဲဖြစ်တဲ့အခါမှာတော့ဟိုရေချောင်းကနေပြီးတော့ပြစ်ခုပေးတဲ့ဟာကငါတို့သူတို့ဒီလက်နေကြီးနဲ့ဟိုပြစ်ခုပေးတဲ့ဟာထဲတော့ပိုပြီးတော့များတဲ့အနေအထားမျိုးပေါ့ဗျာအများကြီးနဲ့တိုးတဲ့အနေအထားမျိုးတော့တွေ့ရတယ်ဗျာ
တနင်္လာနေ့တိုင်းထဲမှာပြီးခဲ့တဲ့2024ခုနှစ်ပွင့်လင်းရာသီကစပြီးစစ်ရေးအရှိန်မြင့်ဆောင်လာသလိုနှစ်ဖက်အပြန်အလှန်တိုက်ပွဲတွေလည်းပိုးပြီးတော့ပြင်းထန်လာတယ်လို့တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီဝင်ကိုမင်းလွင်ဦးကပြောပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကရေချောင်းလေချောင်းတက်ခတ်မှုကြောင့်ဒေသခံတွေမကြခဏအဆိုးသလိုထွက်ပြေးတင်းရှောင်ရတယ်လို့လည်းပြောပါတယ်
။ကျွန်တော်တို့လုံးဝမဆိုလို့ရှိရင်ဥကပင်လယ်နဲ့ဟိုကက်လက်ရွာတွေမှာဆိုလို့ရှိရင်ရေချောင်းတွေလည်းချောက်ရတယ်ဗျ။ရေချောင်းတွေလည်းလက်နဲ့ရေနှမ်းထူးတဲ့ဟာမျိုးတွေရှိတယ်။ပြီးတော့လေချောင်းကလည်းပဲတိုက်ပွဲဖြစ်တယ်ဆိုလို့ရှိရင်လေချောင်းကလည်းလာတယ်။အဲ့လိုမျိုးတွေဆိုတော့ကျတော့ဆေးဘေးရှောင်ရင်တို့လည်းတော်လေးခက်ခဲဖြစ်နေတဲ့နေထားမျိုးတွေရှိတာပေါ့ဗျာ။
တနင်္လာနေ့တိုင်းထဲမှာကုန်စီတဲယူခွင့်ကိုစစ်ကောင်စီဘက်ကဟိုရင်ကလေးကကန့်သတ်ထားတာပါ။ကုန်စီတယူနိုင်ဖို့နဲ့ဒေသခံတွေဝိုင်းရအတွက်ငါဖန်ထွက်ချိန်မှာလဲစစ်ကောင်စီဘက်ကိုငွေကြေးပေးရတဲ့အခြေအနေကအရင်ထက်ပိုပြီးတော့ကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်